တယ်လီဖုန်းတွေက9နှစ်ကြာဖမ်းဆီးထားတာကနေပြန်လည်လွတ်မြောက်ခဲ့တဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုဟာပါကစ္စတန်နိုင်ငံကနေဗြိတိန်နိုင်ငံကိုဒီကနေ့တောက်ကြနေမှာထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးစီကရတဲ့သတင်းကနေပါကစ္စတန်တပ်ဖွဲ့တွေကအမေရိကန်နိုင်ငံသားကေတလင်ကိုမန်နဲ့သူမရဲ့ခင်မွန်ကနေဒါနိုင်ငံသားဂျော့ရှွာဘောလ်တို့ကိုအကန်နေဇနာကကော်ရမ်လူမျိုးစုတွေရဲ့ဒေသကနေပြန်ပြီးတော့ကယ်တင်ခဲ့တာဖြစ်ပါတယ်။ကိုမန်နဲ့ဘောလ်တို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာလည်းတွာလာနေတုန်းပျောက်သွားခဲ့တာဖြစ်ပြီးတော့အဲ့မှာရှိတဲ့တာလီဘန်တွေကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တာလီဘန်တွေနဲ့ဆက်ဆက်မှုရှိတဲ့ဟက်ကနီကွန်ရဲ့လက်ထဲကနေအဲ့မိသားစုကိုပြန်လည်လွတ်မြောက်လာအောင်လှုံ့ဆော်ခဲ့တဲ့အပေါ်မှာချီးကျူးလိုက်ပြီးတော့ဒါဟာအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးမှာအပြူသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။ပါကစ္စတန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကဒေသတွင်းမှာလုံခြုံမှုရှိလာအောင်ပါကစ္စတန်အစိုးရအနေနဲ့ဒီတမကလှုပ်ဆောင်သွားဖို့အမေရိကန်ရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်လိုက်တဲ့လက္ခဏာဖြစ်တယ်လို့သမ္မတထရမ့်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။